အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ကမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံပေါင်း73နိုင်ငံကိုလွှမ်းခြုံပြီးတော့ပြုလုပ်ခဲ့တဲ့စီမံချက်အတွင်းအမေရိကန်ဒေါ်လာ9တန်းတန်ဖိုးရှိတဲ့ဆေးဝါးအတုတွေကိုတင်းစီရမိခဲ့တယ်ဆိုပြီးတော့နိုင်ငံတကာရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အင်တာပိုအဖွဲ့ရဲ့ဒေတာတွင်ဆေးဝါးအတုဟန်တာတိုက်ချက်ရေးအစီအစဉ်အတွင်းပြည်သေးကဆေးတွေတွေးတိုးကြစေဆေးပြားတွေနဲ့ခွေးယူပြန်ယောဂါဆေးကာကွယ်ဆေးစတာတွေအပါအဝင်ဆေးဝါးအတုပေါင်းရာနဲ့ချီတဲ့ဆေးဝါးအတုပေါင်းမျိုးစုံကိုရာနဲ့ချီတဲ့ဆေးဆိုင်တွေဈေးတွေအင်တာနက်အွန်လိုင်းကနေတဆင့်ရောင်းချနေကြတာကိုဖော်ထုတ်နိုင်ခဲ့တာပါ။နိုင်ငံတကာရဲတပ်ဖွဲ့ကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်အရရဲတပ်ဖွဲ့အနေနဲ့ဆေးဝါးဆိုင်ရာစီကံထိန်းသိမ်းရေးအေဂျင်စီတွေနဲ့ပူးပေါင်းပြီးတော့ဆေးဝါးအတုတက်ဖြည့်ရေးစီမံချက်ဟာရာဇဝတ်ကိန်းတွေပအဝင်ပတ်သက်နေတဲ့တရားမဝင်ဆေးဝါးထုတ်လုပ်မှုတွေကိုရည်ရွယ်ပြီးတော့ပြုလုပ်တာဖြစ်ပြီးစီမံချက်ကာလအတွင်းလူပေါင်း89ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ Operation Storm VI ဆိုပြီးတော့အမည်ပေးထားတဲ့စစ်စင်ရေးကရာဇဝတ်ကိန်းတွေပအဝင်ပတ်သက်နေပြီးတော့လူလူကျန်းမာရေးကိုအန္တရာယ်ပြုစေတဲ့ဆေးဝါးထုတ်လုပ်မှုတွေနဲ့လူတွေရဲ့လုံခြုံစိတ်ချမှုအတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ Interpol ကမ္ဘာကျန်းမာရေးလုံခြုံစိတ်ချရေးဌာနရဲ့အကြီးအကဲ Ellen Plankon ကပြောဆိုပါတယ်။စီမံချက်ပြုလုပ်တဲ့တိုင်းပြည်တွေကတော့အာဖဂန်နစ္စတန်၊ကမ်ဘောဒီးယား၊တရုတ်၊အိန္ဒိယ၊အင်ဒိုနီးရှား၊လာအို၊မလေးရှား၊မြန်မာ၊ပါကစ္စတန်၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။